ကင်မှာသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ20ရက် VOA American တန်ရဲ့ပုဒ်ဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသစင်အောင်ပါရှင်ဒီညနေခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တဲ့နေ့မှာတော့အစိုးရရဲ့စုံစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရန့်ကသူ့ကိုထောက်ခံတဲ့သူတူကိုကြီးကြပ်ဖို့ခိုင်းစေခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေတာကိုသမ္မတကညှင်းဆန်လိုက်ပါတယ်ထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Bock 2019ခုနှစ်ဆုရှင်နေ့ဖြစ်ရွေးချယ်ရမှာထောင်နဲ့ချက်ခံရတဲ့ writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုက်တန့်စင်နဲ့တူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်ရီမှာတော့မြန်မာနိုင်ငံမှာမှုရထုံထိုင်စိတ်ကြွဆေးတွေလူငယ်တွေကြားမှာအလွယ်တကူရနေတာကြောင့်မှုရဆေးဆွဲတဲ့ပြဿနာဟာကြီးထွားလာပြီးလူမှုကျန်းမာရေးကိုချိန်ချောက်တဲ့အထိဖြစ်လာနေတဲ့အပေါ်မှာ
So we're looking at increasing use across the country. Demand is rising. A youth population.
UNODC ကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုတိုက်ဖြစ်ရေးအရာရှိပြောသွားတာပါ။သတင်းပြေဆုံကနောက်ပိုင်းမှာနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူရှေ့သတင်းပတ်အတွင်ဗီယက်နမ်နိုင်ငံမှာကျင်းပမယ်သမ္မတ Trump နဲ့ Kim Jong Un တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့မျှော်လင့်ချက်တွေရှိနေကြတဲ့အကြောင်းရခိုင်ဒေသအတွင်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်အဖွဲ့အကြားတိုက်ပွဲတွေဒီရက်ပိုင်းမှာပိုပြီးအရှိန်တက်လာနေတဲ့အကြောင်းစတဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မန်းအီတန်စင်တို့ကပြောပြပေးပါရှင
်။နှစ်ထောင်စကြာအမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခတ်ပေးခဲ့တဲ့ပေါ်ပြည်တော်စုစုရဲ့စုံစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရန့်ကသူ့ကိုထောက်ခံသူတူကိုကြီးကြပ်ခိုင်းမှုယာယီရှိနေချိုဟောင်းကိုပြောဆိုခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေတာကိုသမ္မတကညှင်းဆန်လိုက်ပါတယ်။နယူးယောက်ပြည်နယ်တောင်ပိုင်းခရိုင်အစိုးရရှိနေ Jeffrey Berman ကိုစုံစမ်းစစ်ဆေးမှုတွေမှာကြီးကြပ်ခိုင်းမှုသမ္မတထရန့်ကယာယီရှိနေချို Matthew Whitaker ကိုပြောဆိုခဲ့တဲ့အကြောင်း New York Times သတင်းစာကမနေ့ကပဲဖော်ပြလိုက်တာပါ။သမ္မတထရန့်ကတော့အတူရောင်သတင်းသာဖြစ်ကြောင်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုညှင်းဆန်လိုက်တာပါ။သတင်းပေါ်ပြချက်အတိုင်းသာမှန်ခဲ့မယ်ဆိုရင်တော့သမ္မတနဲ့သူ့လူတွေရဲ့လုပ်ရည်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုကြောင်းဝင်စစ်ဖက်တဲ့အထောက်အထားတစ်ခုလည်းဖြစ်လာနိုင်ပါတယ်။ New York Times သတင်းစာကတော့လက်ထောက်ရှိနေကြောင်းနဲ့သမ္မတထရန့်တို့တယ်လီဖုန်းဆက်စကားပြောခဲ့တာကိုတိုက်ရိုက်သိရှိထားတဲ့အစိုးရတာဝန်ရှိသူတွေကိုကိုကရေးသားခဲ့တာပါ။အစိုးရရှိနေဘာမန်ကတော့အကျိုးစီးပွားပြဿနာတွေကြောင့်စုံစမ်းစစ်ဆေးမှုတွေကနေဘေးထွက်ပေးထားရတဲ့အကြောင်းလည်းသတင်းကဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုတွေမှာတော့ထရန့်နဲ့တချင်းကညှိစွန်းမှုကြောင့်ဆွဆွဲခဲ့သူအမျိုးသမီးနှုတ်ကိုရှင်းနေအောင်မက်ကေကိုရင်ကငွေချေးပေးခဲ့ဘူးတဲ့ကိစ္စတွေလည်းပါဝင်နေပါတယ်။သမ္မတဖြစ်ဝန်ပြန်မဲ့ထရန့်ကိုမတိခဲ့အောင်အမျိုးသမီးတွေကိုငွေပေးနှုတ်ပေးဖို့ရည်ရွယ်ခဲ့တာပါ။ငွေပေးတဲ့ကိစ္စတွေနဲ့ဆက်နွယ်ပြီးရွေးကောက်ပွဲမဲဆွယ်ရန်ပုံငွေစည်းမျဉ်းတွေကိုချုပ်ဖောက်မှုနဲ့အပြစ်ရှိကြောင်းလည်းရှင်းနေကိုရင်ကဝန်ခံထားပါတယ်။
မက္ကစကိုနေဆက်မှာတတိုင်းကာဖို့လိုအပ်တဲ့ဗန်နာငွေတွေကိုကွန်ဂရက်စ်လွှတ်တော်ရဲ့တီးပြည့်ရွှေစရာမလုပ်ဘဲနဲ့အသုံးပြုနိုင်ဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာနိုင်တဲ့အခွင့်အာဏာသူ့မှာအပြည့်ရှိရဲ့ဆိုပြီးတော့သမ္မတထရမ့်ကမနေ့အင်္ဂါနေ့တုန်းကပြောဆိုလိုက်ပါတယ်။သမ္မတတာဝန်ယူလာတာနည်းနည်းကျော်ရှိလာပြီဖြစ်တဲ့သမ္မတထရမ့်ဟာနေဆက်တတိုင်းကာမဲ့အသုံးစရာနိုင်ဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တဲ့ပုံမှာပြည်နယ်16ခုကတင်းနှင်းလာနေတုန်းကတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုမှုမှာသူ့ဘက်ကအခြေအနေကောင်းမယ်လို့ထင်တဲ့အကြောင်းထရမ့်ကအိမ်ပြီးတော့မှပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောင်ကြာနေ့ကအရေးပေါ်ခြေနေကြီးညာလိုက်တဲ့အချိန်မှာတော့ဒီလောက်ရကတရားဝင်မှုရှိမရှိဆိုတဲ့ကနဦးကိစ္စတွေမှာသူရှုံးလိမ့်မယ်လို့ထင်မြင်ခဲ့ပေမဲ့လည်းအမြင့်ဆုံးတရားရုံးရောက်ရင်တော့သူနိုင်မယ်လို့မျှော်လင့်ချောင်းကိုထရမ့်ကပြောဆိုခဲ့တာပါ။သမ္မတရဲ့အရေးပေါ်ခြေနေကြီးညာချက်ဟာအခြေခံဥပဒေနဲ့မကိုင်းညီတဲ့ဥပဒေမဲ့လောက်ရဖြစ်တယ်လို့မြို့ရေးစေဝါတိုက်ဖြည့်ရေးအစီအစဉ်တွေစစ်ဖက်ဆိုင်ရာစောက်လုပ်ရေးလုပ်ငန်းတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေကအသုံးစီတွေကိုယူသုံးမှဖြစ်တဲ့အတွက်သက်ဆိုင်ရာပြည်နယ်တွေနဲ့ဒေသခံတွေအတွက်နှိမ့်နာတယ်ဆိုပြီးတရားစွဲဆိုခဲ့ကြတာပါ
အမေရိကန်တရားရေးဌာနရဲ့ဒုတိယရှိနေချုပ်အသစ်ဖြစ် Jeffrey Rosen ကိုအမည်စရင်းတင်သွင်းမှုသမ္မတဒေါ်နယ်ထရန့်ကရည်ရွယ်ထားတဲ့အကြောင်းအင်ဂျီရောကပြောဆိုလိုက်ပါတယ်။တရားရေးဌာနကြီးကရှိနေချုပ်အသစ်ဖြစ် William Barr ကိုထက်လွှတ်တော်ကအတည်ပြုခဲ့ပြီးနောက်သတင်းတစ်ပတ်မပြည့်ခင်မနေ့နောက်ပိုင်းမှာပဲသမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒုတိယရှိနေချုပ်ဖြစ်ရာထားခံရမယ့် Jeffrey Rosen ဟာအစိုးရနဲ့ပုဂ္ဂလိကကဏ္ဍတွေမှာအမြင့်ဆုံးတာဝန်တွေထမ်းဆောင်ခဲ့ဘူးတဲ့ထူးချွန်ပြောင်ပြောင်းသူရှိနေသူဖြစ်တဲ့အကြောင်းလဲရှိနေချုပ်အသစ် Barr ကပြောဆိုထားပါတယ်။ဥပဒေရေးရနဲ့စီမံခန့်ခွဲမှုတွေမှာနှစ်နဲ့ချီတွေ့ကြုံရှိခဲ့တဲ့ထူးချွန်သူတူဖြစ်တဲ့ကြောင့်တရားရေးဌာနမှာနှစ်ပေါင်းများစွာနှစ်မြုပ်ပြီးအမှုထမ်းခဲ့တဲ့ဒုတိယရှိ ြစ်နေချို့ Rod Rosenstein နေရာမှာတာဝန်ယူနိုင်မှုတင့်တော်တဲ့သူတူဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့တာပါဒုတိယရှင်နေချို့ဖြစ်ရာဒခန်သူ Rosen ဟာ2019ခုနှစ်ကစလို့တည်ယူပို့ဆောင်ရေးဌာနဒုတိယဝန်ကြီးဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပြီးတည်ယူပို့ဆောင်ရေးဝန်ကြီး Elaine Chu ကလည်းရာဒူးသင်းနဲ့တင့်တော်တဲ့သူတူဖြစ်တဲ့ကြောင်းပြောဆိုထားပါတယ်လာမယ်မလလေလောက်မှာတာဝန်ကအနားယူရမယ်လို့မျှော်လင့်ထားတဲ့ဒုတိယရှင်နေချို့ Rosenstein နေရာမှာတာဝန်ယူဖို့အတွက် Rosen ကိုတက်လူတော်ကကြားနာစစ်ဆေးအတည်ပြုပေးရအောင်ပါပါ ရာထူးကထွက်မဲ့ဒုတိယရှင်နေချို့ Rosenstein ဟာ2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေသမ္မတ Trump နဲ့ CIA အဖွဲ့ရဲ့ဆက်နွယ်မှုရှိမရှိဆိုတာတွေကိုအထူးစုံစမ်းစစ်ဆေးမှု Robert Mueller ကစုံစမ်းစစ်ဆေးမှုတွေကိုတာဝန်ယူကြီးကြပ်ရသူတူလည်းဖြစ်ပါတယ်
အဲစစ်သွေးကြွရေးထိန်းချုပ်ထားတဲ့စီးပွားနိုင်ငံတွေကနောက်ဆုံးဒေသတွေကနေပြီးတော့အရသားတွေကို truck ကရင်နှန်းနဲ့ဖဲထုတ်နေကြပါပြီ။မင်းခင်ကျောထောက်နောက်ခံပေးထားတဲ့တပ်တွေပိတ်ဆို့ထားတဲ့ Backhouse မြို့ကနေပြီးတော့အရသားတွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကနေစပြီးတော့ဖဲထုတ်ပေးနေတာ။အခုဆိုရင်အနည်းဆုံး truck က၈စီးလောက်နဲ့အတုံးလိုက်ခွဲပြီးဖဲထုတ်ပေးနေပါပြီ။ဒီကနေ့ထိအရသားဗန်ယောက်ကိုဖဲထုတ်နိုင်ပြီးဗန်ယောက်ကျန်နေသေးတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။အဲစစ်သားတွေလည်းနဲ့ချဖို့နောက်ဆုံးခွင့်ရပြီးတာလို့ကတ်တစ်ဦးဆောင်တဲ့ Syrian Democratic အင်အားစုကပြောဆိုထားပြီးတော့ပြီးရင်တော့ဒီမြို့ကိုဒီမြို့မှာရှိတဲ့စစ်သွေးကြွတွေကိုတိုက်ခိုက်တော်မယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်း Backhouse မြို့မှာပိတ်မိနေတဲ့မိသားစု200လောက်အတွက်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အဲစစ်သားတွေကအမျိုးသမီးတွေနဲ့ကလေးငယ်တွေထွက်သွားမှာကိုလိုက်ပြီးတော့တားဆီးနေတယ်လို့လည်းပြောပါတယ်။အမေနိုင်ငံကိုစွန့်ပြီးတော့အဲစစ်ဖွဲ့တွေကိုဝင်သွားတဲ့စစ်သားတွေနေရင်းကိုပြန်ခေါ်ဖို့ဥရောပနိုင်ငံတွေကိုသမ္မတထရန့်မဆိုရကတိုက်တွန်းထားပေမဲ့လည်းပြည်သူနိုင်ငံကတိုးဆုံနေတယ်လို့ဖြစ်တင်ကလည်းဒါကိုလက်မခံဘဲနဲ့ထွက်သွားတဲ့စစ်သားတွေရဲ့နိုင်ငံသားဖြစ်ခွင့်ကိုသိမ်းလိုက်ပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်American ပြည်တော်စုနဲ့ကမ္ဘာတစ်ဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ကွန်ပျူတာ George Bock 2019ခုနှစ်ဆုရှင်နေ့ဖြစ်ရွေးချယ်ရမှာနိုင်ငံတော်လေးဝက်ချက်အုပ်တွေဖော်ပြမှုနဲ့ထောင်နဲ့ခုနှစ်စီချခံနေရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကုကျော်စိုးတို့လည်းပါဝင်ခဲ့ပါတယ်။ Law and Tech တို့ဆုရွေးချယ်ရေးအဖွဲ့က George Bock ဆု290ဖြစ်ဖြစ်မနေ့က Washington မှာရှိတဲ့အမျိုးသားသတင်းစာအသင်းတိုင်းမှာကြီးညာရမှာပြပကထူးချွန်သူသတင်းသမားတွေဖြစ် Writer သတင်းဌာနကမြန်မာသတင်းတော်နှူးကိုရွေးချယ်လိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းအင်းဒင်ကြီးရွာမှာရွှေမစင်စေဦးတပြက်ခံရမှုကိုစုံစမ်းဖော်ထုတ်ရင်းထောင်နဲ့ပြပေးခံရသူတွေဖြစ်စုပေးဖို့ရွေးချယ်ခဲ့တာဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဆူရရှိသူတွေကိုတော့ဧပြီလနဲ့ဝါရှင်တန်မှာခန်းနာကျင်းပပြီးချင်းမြင်သွားမှာဖြစ်ပေမဲ့ထောင်နဲ့ချက်ခံရတဲ့ရိုက်တာသတင်းတောက်တွေကတော့ကိုယ်တိုင်လက်ခံရယူနိုင်မယ့်အခြေအနေမှာမရှိပါဘူး။သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကတော့မတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့သတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလတည်းဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလူမျိုးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လေ့ဝယ်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းသတင်းစုံစမ်းနေချိန်မှာသတင်းတောက်တွေအမှုစဉ်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းတရားခွင်မှာအမှုစဉ်တွေဘက်ကခြေပခဲ့ပေမဲ့လည်းပြီးခဲ့တဲ့နေ့ထက်မှပဲတရားရုံးကထောင်နဲ့ခုနှစ်စီအပြစ်ပေးခဲ့တာပါ။ဒေနောက်နှုတ်ကိုထောင်နဲ့ပြစ်ပေးခဲ့တဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝန်းကဝေဖန်မှုတွေလည်းအကြီးအကျယ်ထွက်ပေါက်ခဲ့သလိုဒေနောက်တွေလွတ်မြောက်ရေးမြန်မာစိုးရထိတ်တန့်တာဝန်ရှိသူတွေကြောင်းဝင်ဆောင်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါက်ခဲ့ပါတယ်။
မီကသမန်ဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဒုတိယအကြိမ်မြောက်လာမယ့်သတင်းပတ်တွေမှာတွေ့ဆုံမဲ့အရေးစိတ်လှုပ်ရှားနေကြပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့သမန်ထရမ့်ကတောင်ကိုရီးယားခေါင်းဆောင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်္ဂါနေ့ကပြောဆိုခဲ့သလိုဒီကနေ့ပုံတူနေမှာလဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဖုန်းဆက်ပြောဆိုသွားမယ်လို့လည်းပြောဆိုထားပါတယ်။အကယ်၍သမန်ထရမ့်ကသာတောင်းဆိုမယ်ဆိုရင်အမေရိကန်အတွက်ဝင်းဒိုးဝင်ဖို့ရော့စေတဲ့အနေနဲ့ကိုရီးယားနိုင်ငံသားဆက်သွယ်ရေးလမ်းနဲ့ယထာတန်လမ်းတွေပြန်ဆက်သွယ်ဆောင်ရွက်ဖို့နဲ့ကိုရီးယားနိုင်ငံသားဖက်ဆက်စီးပွားရေးစီမံကိန်းတွေကိုဆောင်ရွက်ဖို့အသင့်ရှိအကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကသမ္မတအင်ပြာတော်ကနေကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ထရမ့်ကကင်နဲ့ဗီယက်နမ်နိုင်ငံမြို့တော်ဟာနွိုင်းမှာဖေဖော်ဝါရီလ28ရက်နေ့နဲ့28ရက်နေ့တို့မှာတွေ့ဆုံမှာဖြစ်ပြီးတော့ဒါဟာသူတို့နှစ်ယောက်ပြီးခဲ့တဲ့ဇွန်လတုန်းကစင်ကာပူနိုင်ငံမှာတွေ့ဆုံအပြီးဒုတိယကြိမ်မြောက်တွေ့ဆုံကြလည်းဖြစ်ပါတယ်။ပြီးခဲ့တဲ့စင်ကာပူတွေ့ဆုံပွဲမှာခေါင်းဆောင်နှစ်ယောက်တမိုင်းဝင်လက်ဆွဲနှုတ်ဆက်နိုင်ခဲ့တာကလွဲပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းလက်နက်စွန့်ရင်ခြေလှမ်းတွေရှေ့တူတာကိုမတွေ့ရတဲ့အကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်းမမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်တဲ့ဝါရှင်တန်မှာဆက်လက်ဆွေးနွေးညှိနှိုင်းနေချိန်မှာပဲတရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်တရရရှိနိုင်မဲ့ရည်ရွယ်ချက်ကိုမျက်လည်ပြသလိုဖန်တီးလို့မရနိုင်တဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေမရဘူးဆိုရင်တရုတ်နိုင်ငံကသွင်းကုန်တွေအပေါ်အခွင့်အရေးတိုးကောက်သွားဖို့မလတရနေ့ကိုနောက်ဆုံးနေ့ဖြစ်သမ္မတထရန့်ကသတ်မှတ်ထားတာပါ။ဒေါ်လာဘီလီယံ200တမိုးရှိရဲ့တရုတ်သွင်းကုန်တွေပေါ်85ရာခိုင်နှုန်းအထိတိုးကောက်မှာကိုတရုတ်နိုင်ငံကသဘောကျမှာမဟုတ်တဲ့အတွက်တက်နိုင်တဲ့များအမြန်ဆုံးသဘောတူညီချက်ရအောင်ကြိုးပမ်းနေတဲ့အကြောင်းနဲ့လက်တလုံးမှာစွန့်နှင်းမှုတွေဟာချောချောမောမောရှိနေတဲ့အကြောင်းလဲသမ္မတထရန့်ကမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။သဘောတူညီချက်ရဖို့နှိမ့်ဆက်မယ်ဆိုရင်တော့မလတီးရနေ့နောက်ဆုံးရက်သတ်မှတ်ထားတာကိုရွှေကောင်းရွှေမယ်ဆိုပြီးတော့လဲပြောဆိုထားတာပါ။အမေရိကန်သမ္မတအင်ဂျီရောကတော့စွန့်နှင်းမှုတွေမှာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်မှုတွေပေါ်တက်ရောက်နေတဲ့ကိစ္စအဲ့ဒီမှာလိုအပ်တဲ့အခြေခံကြကြပြောင်းလဲလုပ်နိုင်မှုကိစ္စတွေကိုအထူးကအာရုံစိုက်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။တရုတ်နိုင်ငံကတော့အမေရိကန်နဲ့ကုန်သွယ်ဆိုင်ရာမူအမေရိကန်ရဲ့ကုန်သွယ်ဆိုင်ရာမူဝါဒတွေကြောင့်သာစီးပွားရေးမှာတိုးတက်မှုဟန်တာဖြစ်နေရတဲ့အကြောင်းပြောဆိုထားတာပါ။တရုတ်နိုင်ငံပေါ်ဖိအားပေးတဲ့အနေနဲ့အမေရိကန်ကဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေကိုအခွင့်အရေးတိုးမြှင့်ကောက်ခံမှုကြေညာထားပြီးတရုတ်နိုင်ငံဘက်ကလည်းအပြန်အလှန်အနေနဲ့ဘီလီယံ110တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေအပေါ်အခွင့်အရေးတိုးကောက်ထားပါတယ်။ပြန်လည်သွင်းကုန်ကုန်တွေတိုးမြင့်ကောက်ခံနေတာတွေကိုနှစ်သစ်ကူနေကဆက်လို့ရပ်ပေါင်း90ကျားစိုင်းငံ့ထားဖို့သမ္မတထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကြားပြီးခဲ့တဲ့ဒီဇင်ဘာလတဲ့သဘောတူညီချက်ရရှိခဲ့တဲ့ဆွေးနွေးပွဲအတွင်းမှာပဲကုန်သွယ်ရေးဆိုင်ရာစစ်ဆင်ညှိနှိုင်းမှုတွေဆက်လုပ်သွားဖို့သဘောတူထားကြတာလည်းဖြစ်ပါတယ်။
အိန္ဒိယနိုင်ငံကက်ရှ်မီးယားဒေသမှာလူသေးစေခဲ့တဲ့စစ်တပ်ရဲ့တိုက်ခိုက်မှုပေါ်အရေးယူဖို့ပါကစ္စတန်ကိုအိန္ဒိယကပြောဆိုလိုက်ပြီးတော့အကယ်၍အိန္ဒိယဘက်ကနေပြီးတော့စစ်တပ်တိုက်ခိုက်မှုတစုံတရာလုပ်မယ်ဆိုရင်တော့ပါကစ္စတန်ဘက်ကလည်းချက်ချင်းပြန်တိုက်ခိုက်မယ်အကြောင်းပါကစ္စတန်ကသတိပေးလိုက်ပါတယ်။ပါကစ္စတန်အနေနဲ့နိုင်ငံတကာအတိုင်းဝန်အထင်လွဲအောင်လုပ်နေတာတွေကိုရပ်ဖို့လည်းအိန္ဒိယကပြောဆိုထားတာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းကက်ရှ်မီးယားဒေသတွင်အိန္ဒိယစစ်တပ်ကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်တပ်သားအယောက်40တည်ဆုံးခဲ့ပြီးတဲ့နောက်မှာတော့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးတင်းမာလာခဲ့ပါတယ်။ပါကစ္စတန်ကဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်နေတဲ့အကြောင်းပြဖို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကအိန္ဒိယကိုပြောဆိုလိုက်ပြီးတဲ့နောက်မှာအိန္ဒိယဘက်ကလည်းကြီးညာချက်ထုတ်ပြန်လိုက်ပါတယ်။ဒဗုံအဖွဲ့ဂျိုင်းရှ်အီမိုဟာမက်ကဒီတိုက်ခိုက်မှုကိုကျူးလွန်တယ်လို့ကြီးညာထားချက်ကိုပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကလည်းလူရှုထားတယ်လို့အိန္ဒိယနိုင်ငံဆိုင်ဝန်ကြီးကအင်္ဂါနေ့ကပြောဆိုလိုက်တာပါ။ဒီဒဗုံအဖွဲ့နဲ့ဒဗုံခေါင်းဆောင်မဆူဒ်အာဆာကပါကစ္စတန်အခြေစိုက်ဖြစ်နေတာလူသိများတဲ့အချက်ဖြစ်ပြီးတော့ပါကစ္စတန်အနေနဲ့အရေးယူဖို့ဒါကလုံလောက်တဲ့သက်တည်ဖြစ်တယ်ဆိုပြီးတော့ကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ
်။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မိုက်အတန်းစင်တို့ပြောပြပေးခဲ့တာပါ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုထိုင်းရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ဒေသအတွင်းမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အကြားတိုက်ပွဲတွေဒီရက်ပိုင်းပိုပြီးအရှိန်တက်နေပြီးမြို့နယ်နီးစပ်လာတဲ့နေရာတွေအထိပါတိုက်ပွဲတွေကူးဆက်လာတာကြောင့်ဒေသခံတွေအကြားစိုးရိမ်မှုတွေတိုးနေပါတယ်။တပ်မတော်ဘက်ကရဟတ်ရင်တုံးတိုက်ခိုက်တာရှိပြီးထိခိုက်သေးဆုံးတာလည်းရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တီးခြားအတည်ပြုနိုင်တာတော့မရှိသေးပါဘူး။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA သတင်းတောင်မတ်မီခါကသတင်းပေးပို့ထားပါရရှင်။
ရသေးတောင်မြို့နယ်မင်းဘူးကျေးရွာအနီးရခိုင်ပြည်နယ်မြောင်ဦးမြို့နယ်နဲ့ပေါ့ပင်ခွင်းကျေးရွာအရှိတ်တောင်တန်းတွေနဲ့ရန်ကုန်စစ်တွေကားလမ်းတစ်လျှောက်မှာပါတိုက်ပွဲတွေဟာမနေ့ကမနက်ပိုင်းကနေစပြီးပြန်လည်ပြင်းထန်လာတာဖြစ်တယ်လို့စစ်တွေဒေသခံတအူးလည်းဖြစ်တိုက်ပွဲဖြစ်ရာနေရာအနီးတဝိုက်နားကိုတွားရောက်ခဲ့တဲ့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ဦးဇော်ဝင်းကလက်ရှိမြေပြင်အခြေအနေကိုအခုလိုပြောပြသွားတာပါ။
မနေ့ဆိုရင်တော်ကြည့်လိုက်တော့အဲ့ဒီကြောက်တော်နဲ့မြောက်ဦးမြို့နေအဆက်ချောင်းရှိတယ်လေအဲ့ဒီတရားလေးအဲ့ဒီတရားလေးနားပါပဲကတ်လျက်ပဲဖြစ်နေတာအဲ့တော့ဒီတရားရဲ့မြောက်ကချင်းမှာလက်ဒီကွန်ကရစ်လမ်းအလေးမှာအမြောက်ထူတာနှလုံးနှစ်နေရာရှိတယ်ဗျဟိုနေနေဟိုအမြောက်ကြလို့ဟိုချင်းဝန်းခံခံသွားတာလေပြူသွားတာလေအဲ့လိုနှစ်နေရာတွေ့တယ်ပြီးတော့ဒီတရားရဲ့တောင်ဘက်ဟိုကြောက်ကြဲရွာနဲ့ဒါကြပေါ့တဒါနဲ့ကက်လျက်ပဲအဲ့နောက်မှာသွေးတွေကတော့ကြီးမကောင်းအောင်ဟိုညားနေတာပဲပေးဟိုနေမှုတွေတော့ဖုံးနေကြတယ်ဒီရေးတက်ဖွဲ့ကလည်းအဲ့ဒီမှာအသားစားတွေကအစာနေနေရှိရဗျ
ဒီနေ့နနက်ပိုင်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာ တမရောဘက်ကစစ်ရဟတ်ရင်နှစီနဲ့တိုက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေဘက်ကရောအေအေဘက်ကပါပြောပေမဲ့တမရောဘက်ကိုအတီးပြုလို့မရနိုင်သေးပါဘူး။ဒါအပြင်တိုက်ပွဲတွေပြင်းထန်မှုကြောင့်အမျိုးသမီးတူတိတ်ဆုံးနေဆိုပြီးလူမှုကွန်ရက်မှာတက်လာပေမဲ့လည်းကုညီကယ်ဆယ်ရေးအဖွဲ့တွေဘက်ကအတီးပြုချက်မပေးနိုင်သေးပါဘူး။လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့အေအေရခိုင်တမရောပြောခွင့်ရခိုင်တုခက
ဒီနေ့လည်းတိုက်ပွဲကတော့ဆက်ပြီးတော့ဖြစ်နေလို့ဗျ။အဲ့ဒီမှာဒီတိုက်ပွဲဖြစ်နေတာဒီမင်းနေ၃ခုလို့ပြောလို့ရတာကနော်ရတဲ့တော်မျိုးနေချင်းမှလည်းဖြစ်နေတယ်။အဲဒီမြောက်ဦးဆဲမှလည်းဖြစ်နေတယ်။ဒီနေ့မနေ့ဒီဒီနေ့မင်းမစီမှာဒီရတဲ့တော်မျိုးရဲ့အနောက်ဖက်ဒီမင်းဖူးရနဲ့နေရွာကြမှာတိုက်ပွဲဖြစ်နေတယ်ကြ။အဲ့ဒီမှာဗမာစစ်တပ်ဖက်ကတော့နော်ဆရာဖက်မင်းကြောက်ဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်။မြောက်ဦးမျိုးနယ်ခြေမှလည်းတိုက်ပွဲကဆက်ပြီးတော့တာဖြစ်နေတယ်။2019ခုနှစ်ဖေဖော်ဝါရီလ20ရက်နေ့မနေ့9နာရီမနေ့နေ့ချိန်ကဆက်ပြီးတော့ဒီမနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနားမှာပေါ့ဒီအဲ့ဒီမှာရန်သူဘက်ကတော့နော်ရဟတ်ရင်တွေတုံးပြီးတော့မှဟိုတိုက်ခိုက်ကြတာတွေရှိတယ်။ဟိုပြီးတော့တိုက်ပွဲကတော့ဆက်လက်ပြီးတော့ပြင်းထန်နေတယ်ပေါ့။ဟိုနောက်ဒီအလဲဝါမျိုးနယ်ကုံပြင်းရွာရဲ့အရှိတ်တောင်ကမ်းပေါ်မှာလည်းပဲဒီမနေ့7နာရီလောက်ကဆက်ပြီးတော့ခီးတွေးတိုက်ပွဲဖြစ်ပွားနေတယ်ကြ
။လက်ရှိမှာတော့ပေါ့ပင်ကွင်းကျေးရွာနလိပ်ဘက်ကွင်းဘိုးတော်တောင်ကြောကြားနဲ့ကာချောင်းတောင်ကြောကြားတွေမှာအခုညနေ9နာရီအချိန်ထိတိုက်ပွဲတွေဖြစ်နေကြောင်းဒေသခံတွေကတော့ဆိုပါတယ်လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေသာဆက်လက်ညှိနှိုင်းမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးအေရခိုင်တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ခိုင်တုခကိုမေးမြန်းတာမှာတော့ခိုင်တုခက
ဖြစ်နေတဲ့တိုက်ပွဲတွေကနော်ဒီဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒါမြေကြီးတို့အစိုးရရဲ့ဆုံးဖြတ်ချက်ပဲကြာနော်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကနော်ရခိုင်ကမတော်ကိုအမြင့်ပြုတ်တိုက်ခိုက်ဖို့အတွက်ဒါအမိန့်ပေးထားတယ်ဆိုတော့အဲ့ဒီရဲ့နောက်ဆက်တဲ့ကြီးအခုကနေပြီးတော့ဒါကျွန်တော်တို့ခိုင်ကမတော်ကိုနော်သူတို့ကဒါအမျိုးတကြီးနဲ့နေပြီးတော့မှဒီအားအလုံးချင်းတုံးပြီးတော့မှဒါထုတ်စစ်နေတာဆိုတော့အဲ့ဒါကြောင့်မို့လို့နော်တိုက်ပွဲရဲ့ area ကတော့ဒါဟိုပို့ပြီးတော့ကြေပြန့်လာတယ်ပေါ့ဒီခိုင်ဒေသတစ်ခုလေးကိုပဲသူတို့ကနေပြီးတော့ဒီတမနှစ်နှစ်ရဲ့တမငါးငါးနောက်တမကိုကိုနောက်ပြီးတော့ဒီအခြားဒီတိုင်ရင်တမတွေလေချောင်းဖြစ်မှုတွေနဲ့နေပြီးတော့နော်အင်အားအလွန်ဆန်းသုံးပြီးတော့မှဒါကျွန်တော်တို့ခိုင်တမတို့ကိုသူတို့အပြင်းထန်ထိုးစစ်ချင်နေတာဖြစ်တယ်ကြာပြီးတော့ဟိုဖက်တိုက်ဟိုဖြစ်နေတယ်တိုက်ပွဲကလည်းပို့ပြီးတော့ပြင်းထန်လာတာပေါ့ဟိုခုခါတိုက်ခိုက်ရုံမှလေးပြီးတော့အခြားမိလားမရှိဘူးအဲ့ဒါကြောင့်မလို့ကျွန်တော်တို့ကတိတ်နေရတာ။ဟိုငင်းကြိုင်းကိစ္စကကျွန်တော်တို့တိတ်ဆိုလဲချက်မရှိဘူးကြာအခုလုံးလုံးစီအနေထားမှာနော်။အခုလုံးလုံးစီအနေထားမှာတော့ဒါငင်းကြိုင်းကတော့တိတ်အလန်းဝင်းနေဦးမယ်လို့ပြောအဲ့လိုပဲ
။ခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်ရခိုင်ပြည်နယ်တွင်စစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်ဟာပုံမများပြားလာပြီးဒီလိုဒုက္ခသည်တွေအတွက်စားဝတ်နေထိုင်ရေးအခက်အခဲတွေရှိနေကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်။လက်ရှိဒုက္ခသည်အရေးအတွက်အတိအကျစည်ရင်တရားဖို့ခက်ခဲပေမဲ့လေခမန်းကြီးရတော့စစ်ရှောင်ဒုက္ခတဲ့တထောင်နီးပါရှိနိုင်တယ်လို့အရင်ကခမန်းခဲ့ပေမဲ့အခုလိုတိုက်ပွဲတွေပြင်းထန်လာတာကြောင့်တိုးလာနိုင်ပွဲရှိတယ်လို့ကုညီကယ်ဆယ်ရေးသမားတွေကဆိုပါတယ်ရှင်
မမေခါတရင်ပြပို့ထားရပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံမှာမူရည်စီဆွေပြဿနာကြီးထွားလာနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာမက်သဖက်တမင်းလိုမူရည်ထုံတိုင်းစိတ်ကြွဆေးတွေကိုလူငယ်တွေကြားအလွယ်တကူရနေတာကြောင့်မူရည်စီဆွေရဲ့ပြဿနာဟာကြီးထွားလာနေပြီးလူထုကျန်းမာရေးကိုချင်းချောက်တဲ့အထိဖြစ်လာနေပြီလို့ကုလသမဂ္ဂရဲ့မူရည်စီဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ UNODC ကသတိပေးလိုက်ပါတယ်မူရည်စီတွေကိုထိထိရောက်ရောက်ထိန်းချုပ်နိုင်စွမ်းမရှိတာကလည်းအကြောင်းရင်းတစ်ခုဖြစ်နေတာပါဒီအကြောင်းကို AFP သတင်းဆောင်မကိုအခြေခံပြီးမက်ခွာညူကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းဆိုင်ပြိုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံတစ်ခုဖြစ်သလိုမက်သဖက်တမင်းလိုစိတ်ကြွဆေးပြားတွေအဓိကထုတ်လုပ်တဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အရည်သွေးမြင့်တဲ့မက်သဖက်တမင်းဒါမှမဟုတ် ice ထုတ်လုပ်မှုတွေနဲ့အရှေ့တောင်အာရှမှာ rubber လိုလူသိများတဲ့မက်သဖက်တမင်းအပျော့စားတွေဟာထိန်းလို့မနိုင်အောင်များပြားလာပါတယ်။အခုလိုအများအပြားဖန်းစီရမိနေပေမဲ့လည်းမူရစေအယောင်ဝယ်တွေကတော့ပုံမှန်ရှိနေစေဖြစ်ပါတယ်။ဒါဟာထုတ်လုပ်မှုရဲ့ပမာဏအနည်းငယ်ကိုသာဖန်းခဲ့မိတာဖြစ်တဲ့အကြောင်းနဲ့ဒီမူရစေထုတ်လုပ်ရောင်းချတဲ့လုပ်ငန်းဟာရှမ်းပြည်နယ်ရဲ့ပုံမှန်စီးပွားရေးလုပ်ငန်းတစ်ခုလို့ဖြစ်နေတဲ့အကြောင်းနိုင်ငံတကာမူရစေကြက်တဲ့ဆိုင်ရာဖွဲ့ကပြောပါတယ်။ဒီလိုမြန်မာနိုင်ငံရဲ့မူရစေပြဿနာဟာလူမှုကျန်းမာရေးကိုချိန်းချောက်နေတဲ့အနေအထားကိုရောက်နေတဲ့အကြောင်း UNODC ရဲ့အရှိတောင်အာရှဆိုင်ရာတာဝန်ခံ Jeremy Douglas ကသတိပေးပါတယ
်။ So we're looking at increasing use across the country. Demand is rising. A youth population which is very vulnerable and a lack of health infrastructure.
တနင်္ဂနွေလမူရဆေးသုံးဆွဲမှုဒုံများလာနေတာကိုတွေ့ရပါတယ်။လူငယ်တွေကျန်းမာမူရဆေးဆွဲဖို့တိတ်ကိုလွယ်ကူနေတဲ့အခြေအနေတွေရှိနေပြီးလူထုကျန်းမာရေးဆောင်ရှောက်မှုဘိုင်းမှာလည်းလုံလောက်လောက်ဆောင်ရွက်နေတာတွေမရှိပါဘူး။ဒါကအခုအချိန်မှာချိန်ချောက်နေတဲ့ပြဿနာဖြစ်လာနေပါတယ်။
မွေးရစေဝါသုံးဆွဲမှုတိုးလာတာကိုဟန်တာဖို့ငွေကြေးအရာဖြစ်စေကုသမှုဘိုင်းမှာဖြစ်စေထိထိရောက်ရောက်ကိုင်းတွဲဆောင်ရွက်နိုင်တာမရှိတဲ့အတွက်ဒီပြဿနာပိုးပြီးတော့ဆိုးဝါးလာနေတာဖြစ်ပါတယ်။ရှမ်းပြည်နယ်ဟာမြန်မာနိုင်ငံအတွင်းမွေးရစေထုတ်လုပ်မှုရဲ့အချက်အချာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မွေးရမှောက်ခိုးကိုင်းတွေလည်းဆက်နွယ်နေတာဖြစ်ပါတယ်။ကုတ်ခိုင်မြို့ဟာမန္တလေးမြို့နယ်တရုတ်နယ်စပ်ကပြည်သူစစ်တွေကြီးစိုးတဲ့မူဆယ်ကြားမှာရှိပြီးမက်သာဖက်တမင်းစေးပြားတွေထုတ်လုပ်ဖို့အဓိကလိုအပ်တဲ့ဓာတုဗေဒစေဝါတွေဝင်ရောက်ရာလမ်းကြောင်းဖြစ်ပါတယ်။စေပြာသုံးပြားမှာမြန်မာငွေကျပ်900ပဲပေးရတဲ့အတွက်အလွယ်တကူသုံးဆွဲနေနိုင်တာကြောင့်ဒေသခံလူငယ်တွေကြားမှာသုံးဆွဲမှုပိုများလာနေတာဖြစ်တဲ့အကြောင်းလာရှိုကုတ်ခိုင်နဲ့မူဆယ်သုံးပြုတ်ကမူရစ်စေဝါသုံးဆွဲသူတွေကျပ်မာရေးဝန်ထမ်းတွေကပြောကြပါတယ်။အခုလိုဈေးချိုချိုနဲ့အလွယ်တကူရနေတာကြောင့်ကိုနှစ်အရွယ်ကလေးတွေကပါရာဘစေပြားတွေကိုသုံးလာနေကြကြောင်းသတင်းတွေမှာဖော်ပြကြပါတယ်။အလောက်ကန်ရှားပါမှုတွေနဲ့ဆင်းရဲနွမ်းပါမှုတွေကလည်းလူငယ်တွေကြားမှာမူရစ်စေးသုံးပြီးဘဝထွက်ပေါက်ရှာတာတွေဖြစ်လာစေတာပါဆေးဆွဲနေတဲ့မူဆယ်ဒေသခံလူငယ်တဦးကအခုလိုပြောပါတယ
်တခါတည်းဟာကိုယ်ရဲ့စိတ်မတည်ငြိမ်မှုစိတ်ဟာအဲအောင်းရတာတော့အဲ့လိုမျိုးစိတ်ထွက်ပေါက်ရှာနေတယ်အဲ့လိုမျိုးသုံးဖြစ်တာလေ
မူရစ်စေးသုံးဆွဲသူကိုဖမ်းဆီးနေတာတွေရှိပေမဲ့မူရစ်စေးအကြီးအကျယ်ထုတ်လုပ်ရောင်းချမှုတွေကတော့အများအပြားရှိနေဆဲဖြစ်ပါတယ်။2018ခုဇန်နဝါရီလတုန်းကကုတ်ခိုင်ရဲတပ်ဖွဲ့ဝင်တွေဟာကာလတန်ဖိုးအဖြစ်အမေရိကန်ဒေါ်လာ54တန်ဖိုးထိရှိတဲ့ရာဘဆေးပြားပေါင်းတန်30မက်သာဖက်တမင်း1950ကီလိုဂရမ်နဲ့ဟီရိုအင်း900ကီလိုဂရမ်တို့ကိုဖမ်းမိခဲ့တာဟာနိုင်ငံအတွင်းအများဆုံးဖမ်းဆီးမိခဲ့တဲ့ပမာဏဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့ကလည်းအိန္ဒိယထိုင်းနိုင်ငံမှာမူရစ်ဂိုင်း၃ဘွယ်ကိုဖြိုခွဲနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းပွဲကျင်းပခဲ့ရမှာဖမ်းဆီးရခဲ့တဲ့စိတ်ကြွဆေးပြား15တန်းနဲ့ဆေးကြောက်တဒံကျော်ဟာမြန်မာနိုင်ငံဘက်ကနေတည်ဆောင်လာတာဖြစ်ကြောင်းပြောသွားခဲ့ပါတယ်ရှင
်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American သမ္မတ Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ပထမအကြိမ်ထိပ်သီးဆွေးနွေးပွဲရဲ့အကြီးမားဆုံးအောင်မြင်မှုကတော့သူတို့နှစ်ဦးတွေ့ဆုံဖြစ်ကြတယ်ဆိုတဲ့အချက်ပဲဖြစ်ကောင်းဖြစ်နိုင်ပါတယ်။သူတို့နှစ်ဦးရှေ့သတင်းပတ်အတွင်းထပ်မံတွေ့ဆုံတဲ့အခါမှာလဲလုံလောက်တဲ့အကျိုးဖြစ်ထွန်းမှုတွေထွက်ပေါ်လာဖို့အလားအလာတိတ်မရှိလာပါဘူး။ Vietnam နိုင်ငံမှာကျင်းပမယ့်သမ္မတ Trump နဲ့ Kim Jong Un တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့မျှော်လင့်ချက်တွေအကြီးအကျယ်ခန့်မှန်းနေကြတယ်လို့ VOA သတင်းတောက် Bill Gallo ကသတင်းပေးပို့ထားပါတယ်။ Dawkins Sowin ကပြောပြပေးပါရှင
်။ကောင်းပါပြီရှင်။သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့မနစ်ကစင်ကာပူမှာတွေ့ဆုံခဲ့ကြပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်လုံးဝကင်းစင်ရေးအတွက်အတူတကွပူးပေါင်းဆောင်ရွက်ကြမယ်လို့သဘောတူခဲ့ကြပါတယ်။အဲ့ဒီသဘောတူညီမှုကိုဘလို့အတိတ်ပဲဖွင့်ဆိုကြမလဲ။ဘလို့အကောင့်ထဲဖော်မလဲဆိုတာကိုတည်တည်ကြွယ်ကြွယ်သိဖို့လိုတယ်ဆိုတာနဲ့ပတ်သက်ပြီးအခုလာမယ့် Vietnam ထိပ်သီးဆွေးနွေးပွဲမှာဖိအားပေးခံရနိုင်တယ်လို့ Atlantic Council ရဲ့သူတည်သည် Robert Manning ကသုံးသပ်ပါတယ
်။ I think there's pressure on both sides to have a tangible outcome
ပထမကြိမ်ထိပ်သီးဆွေးနွေးပွဲနဲ့မတူဘဲနဲ့ဒီဆွေးနွေးပွဲကနေမယ်မယ်ရရအကျိုးရှိမဲ့အဖြစ်တစ်ခုထွက်လာဖို့နှစ်ဖက်စလုံးမှာဖိအားပေးခံရတာတွေရှိနေတယ်လို့ကျွန်တော်ထင်ပါတယ်။အခုဒီကြိမ်တွေ့ပြီးတော့ဘာမှအလုံးမဖြစ်ရင်လည်းအတိတ်ပဲမရှိတဲ့တွေ့ဆုံပွဲပဲဖြစ်မှာပါ။ ဒါလို့သာဆိုရင်ကျွန်တော်တို့အရင်တုန်းကအခြေအနေပြန်ပြီးတော့ဖြစ်သွားမှာပေါ့ဗျာ
မြောက်ကိုရီးယားအနေနဲ့ပင်မနျူကလ িয়ার ဆက်ရုံကိုဖျက်ဆီးပစ်စီလိုတာမျိုးနျူကလ িয়ার လက်နက်တွေဖျက်သိမ်းပစ်တာနောက်နျူကလ িয়ার နဲ့မစ်ဆိုင်းဒုံးလက်နက်တွေကိုစည်ရင်းပြုစုပေးရဖို့စတာတွေကိုအမေရိကန်ပြည်ထောင်စုကတောင်းဆိုနေတာဖြစ်ပါတယ်မြောက်ကိုရီးယားဘက်ကတော့အမေရိကန်အနေနဲ့ပိတ်ဆို့ဒဏ်ခတ်တာတွေကိုဖြေလျှော့ပေးဖို့နဲ့1950ပြည့်နှစ်တွေအတွင်းဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ကြောင်းကြေညာပေးဖို့တောင်းဆိုနေတာပါဒါပေမဲ့ဒီထိပ်သီးဆွေးနွေးပွဲကနေတကယ်အလုပ်ဖြစ်မဲ့ရလဒ်ကတော့လုပ်ငန်းရှင်တွေကိုအစ်စ်နိုင်တာဝန်ရှိသူတွေကိုတာဝန်ပေးဖို့သဘောတူကြဖို့ဖြစ်နိုင်ခြင်းရှိတယ်လို့လက်နက်ထိန်းချုပ်ရေးနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးသုတေသနဌာနသုတေသီ James McKeon ကခန့်မှန်းပါတယ်
The two leaders of the countries can't solve everything themselves. I don't think they have a thorough enough
နိုင်ငံကောင်းဆောင်နှစ်ယောက်အနေနဲ့အရာရာကိုသူတို့ကိုယ်တိုင်မဖြေရှင်းနိုင်ပါဘူး။တချို့တကယ်ကိုရှုပ်ထွေးနည်းနည်းတဲ့ကိစ္စရပ်တွေကိုသူတို့တေးသေးချာချာနားလည်မှာမဟုတ်ပါဘူး။သိပ္ပံပညာရှင်တွေနဲ့ဤပညာကျွမ်းကျင်သူတွေရဲ့အကူအညီလိုအပ်ပါတယ
်အခုဗီယက်နမ်မှာတွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲကတော့စင်ကာပူမှာတုန်းကတွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲထက်ပိုပြီးအနှစ်သာရရှိမဲ့လက္ခဏာတွေတွေ့နေရပါတယ်ထိပ်သီးဆွေးနွေးပွဲအကျိုးပြင်ဆင်နေကြရမှာအမေရိကန်တာဝန်ရှိသူတွေကမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့အကျိုးညှိနှိုင်းအစည်းအဝေးတွေပိုပြီးလုပ်နေတာတွေ့ရပါတယ်နျူကလ িয়ার ရေးမေမေရရထိရောက်တဲ့အကျိုးဖြစ်တွေ့မှုတွေရရှိနိုင်ဖို့တခုတည်းအတွက်ဗီယက်နမ်မှာနှစ်ဖက်ခေါင်းဆောင်တွေနှစ်ရက်ကြာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ရှင
်ထော်ခင်ဆွေးဝင်းပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ည9:00နာရီမှာထုတ်လွှင့်ပေးမယ် VOA မြန်မာပိုင်းရဲ့ညပိုင်းစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောစန္တာရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူအပတ်စဉ်တင်ဆက်နေကြတပတ်အတွင်းအားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုအစည်းအဝေးအဆုံးမသက်ခင်မှာသတင်းချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲကာလတွင်အမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ကပေးခဲ့တဲ့ပေါ်ပြည်ထောင်စုအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရန့်ကသူ့ကိုထောက်ခံသူတူကိုကြီးကြပ်ခိုင်းမှုယာယီရှိနေချိုဟောင်းကိုပြောဆိုခဲ့တဲ့အကြောင်းသတင်းတွေကိုထွက်ပေါ်နေတာကိုသမ္မတကညင်းဆန်လိုက်ပါတယ်။နယူးယောက်ပြည်နယ်တောင်ပိုင်းခရိုင်အစိုးရရှိနေ Jeffrey Berman ကိုစုံစမ်းစစ်ဆေးမှုတွေမှာကြီးကြပ်ခိုင်းမှုသမ္မတထရန့်ကယာယီရှိနေချိုမက်သူးဝတ်တက်ကာကိုပြောဆိုခဲ့တဲ့အကြောင်းနယူးယောက်တိုင်းစင်စာကမနေ့ကပဲဖော်ပြလိုက်တာပါ။သမ္မတထရန့်ကတော့အတူရောင်သတင်းသာဖြစ်ပြီးမှန်မှန်တဲ့အကြောင်းမနေ့ကပဲဒေသနောက်တွေကိုပြောဆိုညင်းဆန်ထားပါတယ်။အမေရိကန်တရားရေးဌာနရဲ့ဒုတိယရှိနေချုပ်အသစ်ဖြစ် Jeffrey Rosen ကိုအမည်စင်းတင်သွင်းမှုသမ္မတဒေါ်နယ်ထရန့်ကရည်ရွယ်ထားတဲ့အကြောင်းအင်ဗျူရိုကပြောဆိုလိုက်ပါတယ်။တရားရေးဌာနအကြီးအကဲရှိနေချုပ်အသစ်ဖြစ် William Barr ကိုထက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်သတင်းတစ်ပတ်မပြည့်ခင်မနေ့နောက်ပိုင်းမှာပဲသမ္မတအင်ဗျူရိုကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အဲစတူကျွဲထိန်းချုပ်ထားတဲ့စီးရဲနိုင်ငံတွေကနောက်ဆုံးနေမြေကနေအရက်သားတွေကိုထရက်ကားရင်နဲ့အနေနဲ့ကယ်ထုတ်နေပါပြီ။အမေရိကန်ကကျွန်တော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တွေပိတ်ဆို့ထားတဲ့ဘက်ဇောမျိုးကနေအရက်သားတွေကိုပြီးခဲ့တဲ့သတင်းပတ်ကစပြီးကယ်ထုတ်နေရမှာအခုဆိုရင်တော့အနည်းဆုံးထရက်ကား၈စီးလောက်ကိုအထုတ်လိုက်ခွဲပြီးကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်ကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုလို့ရှိတဲ့ George Polk 2019ခုနှစ်ဆုရှင်တွေဖြစ်ရွေးချယ်ရမှာနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နာခုနှစ်စီချခံနေရတဲ့ Reuters သတင်းတော့ကိုဝါလုံးနဲ့ကိုချော်ဆိုးတို့လည်းပါဝင်ခဲ့ပါတယ်။ Law Island တက်ကတူဆုရွေးချယ်ရေးဖွဲ့က George Polk ဆု290ပြည့်ပြည့်မနေ့တုန်းက Washington မှာရှိတဲ့အမျိုးသားသတင်းစာအတင်းတိုင်းမှာကြီးညာမှာပြည်ပကထူးချွန်သူသတင်းသမားတွေဖြစ် Reuters သတင်းဌာနကမြန်မာသတင်းတော်နှုတ်ကိုရွေးချယ်လိုက်တာပါ။ဆုရရှိတဲ့သူတွေကတော့ပြည်လာတဲ့ဝါရှင်တန်မှာခန်းနာကျင်းပပြီးချင်းမြင့်သွားမှာဖြစ်ပေမဲ့ထောင်နှံချခံရတဲ့ရေတာသတင်းတောက်တွေကတော့ကိုယ်တိုင်လက်ခံရယူနိုင်မယ့်အခြေအနေမျိုးမှာမရှိနိုင်ပါဘူး
။သတင်းချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုချိုချိုသိန်းဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။ဗီဒီယိုကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနေတကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.